စစ်ကောင်စီကောင်ဆောင်တွေနဲ့စကားပြောအောင်မြန်မာပြည်ကိုသွားဖို့အစီအစဉ်ရှိကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အာဆီယံအစည်းအဝေးတွေမှာလည်းစစ်ကောင်စီတာဝန်ရှိသူတွေကိုဖိတ်ကြားတင်တယ်လို့သူကဆိုလိုက်ပါတယ်။အောက်တိုဘာလမှာဘရူနိုင်းနိုင်ငံကအင်ရှီဖြစ်ကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီဗိုလ်ချုပ်မူဂျီမင်းအောင်နိုင်ကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့လာမယ့်နှစ်ကမ္ဘောဒီးယားကအင်ရှီဖြစ်ကျင်းပမယ့်အစည်းအဝေးမှာတော့အာဆီယံဆက်နိုင်ငံလုံးကိုဖိတ်ကြားတင်တယ်လို့လည်းဟွန်ဆန်ကတနင်္လာနေ့ကပြောကြားလိုက်တာပါ။အာဆီယံမိသားစုအဖွဲ့ဝင်ဖြစ်သူတို့အားလုံးစီဝေးတယောက်ခွင့်ရှိရပါမယ်လို့တရုတ်ထောက်ပံ့တဲ့လုံမဲ့ဆောက်လို့ရေးစီမံကိန်းဖွင့်ပွဲအခမ်းအနားမှာသူကအခုလိုပြောလိုက်တာဖြစ်ပါတယ်။အင်္ဂါနေ့မှာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးကကမ္ဘောဒီးယားကိုလာမှာဖြစ်ပါတယ်။